အာဖဂန်ဆိုင်ရာအမေရိကန်တပ်ဖွဲ့တွေနဲ့ဒီနောက်အတလန္တိစာကြုပ်ဖွဲ့ NATO တပ်ဖွဲ့ရဲ့စက္ကနဦးမြောက်စံမှုပြောင်းလဲတာဝန်ယူမှုကိုဒီနေ့တင်ဝင်နေမနက်ပိုင်းမြို့တော်ကဘူးမှာကျင်းပပါရယ်အာဖဂန်နိုင်ငံအနေနဲ့မျှော်လင့်ချက်တွေဆိုရင်ပူပန်မှုတွေမရေရာမတိကျမှုတွေနဲ့ရောထွေးကြုံတွေ့နေရတဲ့အချိန်မှာအမေရိကန်စစ်တပ်ရဲ့ဗိုလ်ချုပ်ကြီး Austin Scott Miller ကစံမှုရသူကိုတာဝန်ဆွဲပြောင်းရယူခဲ့တာဖြစ်ပါတယ်တာလီဘန်တပ်ဖွဲ့နဲ့အမေရိကန်တို့ကြားကတားမာဒီဒိုင်းရဲ့ဆက်သွယ်မှုနောက်ပိုင်းပြီးခဲ့တဲ့ဇွန်လကကြောက်တဲ့မွတ်စင်တို့ရဲ့အစ်ပွဲတော်ကာလအတွင်းပထမဆုံးပြစ်ခတ်ရစဲနိုင်ခဲ့ပြီးတဲ့နောက်၁၈နှစ်ကြာအာဖဂန်ပြည်ပခါကိုတာလီဘန်တို့နဲ့နိုင်ငံရေးဖြည့်ရှင်းနိုင်ရေးစစ်ဆင်မှုတွေစတင်နိုင်မလားဆိုတဲ့တွန်းလှန်ချက်တွေလည်းရှိလာနေပါတယ်။ဒါမှမဟုတ်ပြီးခဲ့တဲ့အစ်ပွဲတော်ကာလအတွင်းမှာအာဖဂန်သမ္မတအရှရက်ဂန်နီရဲ့ဒုတိယမြောက်ပြစ်ခတ်ရစဲကလန့်ချက်ကိုတာလီဘန်ဘက်ကမတုံ့ပြန်ခဲ့တာကြောင့်စစ်ဆင်မှုတွေတွန်းလှန်ချက်တွေပျောက်ကွယ်ခဲ့ရပါတယ်။ဒီဘက်ကမာဂန်ရီရဲ့ဩဇာကတာလီဘန်တို့ရဲ့ဆုံးဖြတ်ချက်ပေါ်မှာတည်ရောက်မှုရှိနိုင်တယ်လို့လည်းအမေရိကန်တပ်မှုဗိုလ်ချုပ်ကြီးဂျွန်နီကိုဆန်ကညွှန်ပြောဆိုခဲ့ပါတယ်ခင်ဗျ။